မွေးစေးတိုက်ဖြတ်ရေးမှာပူပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံ22နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့အမေရိကန်သမ္မတကသတ်မှတ်လိုက်ပါတယ်။နိုင်ငံခြားဆက်ဆံရေးခွင့်ပြုမိန့်ချမှတ်ရေးဆိုင်ရာအဥပဒေ FRA အရအမေရိကန်နိုင်ငံကိုတိတိတသာထိခိုက်မှုရှိစေတဲ့ကမ္ဘာပေါ်ကအ धिक ဘိန်းထုတ်လုပ်တဲ့နိုင်ငံတွေနဲ့တဆင့်ဖြန့်ချီတဲ့နိုင်ငံတွေရဲ့စရင်ကိုသမ္မတကသတ်မှတ်ပြီးတော့လွှတ်တော်ကိုနှစ်စဉ်တင်သွင်းရတာဖြစ်ပါတယ်။အဲ့ဒီကမြန်မာဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတို့ဟာလွန်ခဲ့တဲ့တစ်နှစ်အတွင်းနိုင်ငံတကာမွေးစေးတိုက်ဖြတ်မှုသဘောတူစာချုပ်မှာပါတဲ့တာဝန်တွေကိုထမ်းဆောင်ဖို့လုံလောက်တဲ့ကြိုးပမ်းအားထုတ်မှုတွေကိုပြက်ကွက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။နိုင်ငံတကာမွေးစေးဝါတိုက်ဖြတ်ရေးသဘောတူစာချုပ်မှာပါတဲ့တာဝန်တွေကိုထမ်းဆောင်ဖို့နိုင်ငံတွေအနေနဲ့ပြက်ကွက်တယ်လို့သတ်မှတ်ချင်းခံရတယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုခံလာရနိုင်ပါတယ်။ဒါပေမဲ့ FRA အဥပဒေပြဋ္ဌာန်းချက်အရတော့မြန်မာနဲ့ဗင်နီဇွဲလားနိုင်ငံတွေကိုပေးနေတဲ့အကူအညီတွေဟာအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအတွက်ဆက်ပြီးတော့ရေးပါနေတဲ့အတွက်မြန်မာနဲ့ဗင်နီဇွဲလားနိုင်ငံတွေကိုတန်ခတ်ရေးယူမှုတွေမလုပ်ဘဲကင်းလွတ်ခွင့်ပေးနိုင်ခွင့်ရှိတယ်လို့ဆိုပါတယ်။ကင်းလွတ်ခွင့်မရှိရင်တောင်မှလူသားချင်းစာနာတဲ့အကူအညီနဲ့မွေးစေးတိုက်ဖြတ်တဲ့အကူအညီတွေကိုဆက်လက်ပေးနိုင်ခွင့်ရှိတယ်လို့သတ်မှတ်ထားပါတယ်။အမေရိကန်သမ္မတကအခုနှစ်အတွင်းကမ္ဘာပေါ်ကအဓိကဘိန်းထုတ်လုပ်တဲ့နိုင်ငံတွေနဲ့တဆင့်ငံဖြန့်ချီတဲ့နိုင်ငံတွေလို့သတ်မှတ်လိုက်တဲ့နိုင်ငံတွေထဲမှာအာရှကမြန်မာအာဖဂန်နစ္စတန်၊အိန္ဒိယ၊ပါကစ္စတန်နဲ့လာအိုနိုင်ငံတွေပါဝင်ပြီးကျန်တဲ့နိုင်ငံတွေကတော့လက်တင်အမေရိကတိုက်ကဖြစ်ကြပါတယ်။ UNODC ကုလသမဂ္ဂမွေးစေးတိုက်ဖြတ်ရေးအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာအရှေ့တောင်အာရှမှာစိတ်ကြွစီအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးဒုတိယဘိန်းအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။